ါခင်ဗျာငွေတဲ့လီလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့အတွင်းကုပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုကုပြောင်းရေးဆွေးနွေးမှာဖြစ်ပါတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရက်ဖက်အုပ်ချုပ်မှုအောက်မှာစစ်တပ်ကရှိရမှာကတော့တဘာဝပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတက်မလို့ဟာနိုင်ငံရေးမှာဥဆောင်မှုခန့်ခန့်လာမှာဆက်ရှိနေနေတယ်ဆိုပြီးပြောတာဆိုတော့မျိုးတွေရှိနေပါတယ်ဆိုတော့အခုကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုံကိုတွေလည်းလေးလိုက်မှရောက်နေပါပြီပါဝင်ဖို့ဆက်သွယ်ထားတဲ့ပုံကိုတချို့လည်းကျွန်တော်တို့အစင်းနဲ့ဖြစ်နေပါတယ်ဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ပါဝင်ပင်တိုင်းဆွေးနွေးမဲ့ပုံကိုတွေရဲ့သဘောထားချင်းချင်းကိုအရင်ဆွေးနွေးစီချင်ပါတယ်။ပို့မျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဦးထောက်ဦးခွန်မြင့်ထွန်းရှိပါတယ်။နောက်တရင်းစာဆရာဦးတီယာသွေးရှိပါတယ်။တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဒီအသွင်ကူးပြောင်းရေးမှာဒီတက်မလို့အခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးမယ်ဆိုရင်တော့တက်မလို့နိုင်ငံရေးမှာဘယ်ကနေစပါလာလဲဆိုတော့ပြန်သုံးသပ်ဖို့လိုမယ်လို့ယူဆပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာတက်မလို့ကတိုင်းပြည်မှာနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်လို့အာဏာကိုထိန်းသိမ်းရတဲ့ဟိုတိုင်းပြည်ကိုကြောက်ထက်ချက်မှာဆိုလို့ကယ်တင်ရတယ်လို့တော့ပြောပြီးတော့နိုင်ငံရေးမှာပါလာခဲ့တာအခုချိန်ထိပါ။ဆိုတော့စစ်တပ်ကနိုင်ငံရေးမှာစဝင်လာခဲ့တာအခုချိန်ထိပါတဲ့ပါတိုင်းလို့တကယ်ပဲပါလာတယ်လို့ယူဆလာဦးခွန်မြင့်တော့ခင်ဗျ
ာကျွန်တော်တို့ကတော့ဒီတောက်လျှောက်မှာတော့တမတော်ဘက်ကပြောခဲ့တာကတော့ဒီအရက်သားအစိုးရကြီးကမထိန်းနိုင်လို့တမတော်အနေနဲ့ကတော့မပါခြင်းပဲပါခဲ့ရဆိုတော့ဘတ်ရှူတောက်ကနေပေါ့ဒါတော့အမဲမပြတ်ပြောပြီးတော့ယက်တိခဲ့တာဖြစ်ပါတယ်အဲကျွန်တော်တို့ကတော့ဒီအနေထားတွေမှာတမတော်ကပါဝင်ခဲ့တဲ့အဲမှာပရမောက်သူပြောရရင်တော့62ခုနှစ်မှာဒီဗိုလ်ချုပ်နေဝင်ကအစိုးရအာမသိတဲ့အခါမှာ fair ဆိုတာခွဲတွေ့ရဖြစ်တယ်လို့ပြောပြီးတော့ပါဒါတိုင်းပြည်အန်တီမဖြစ်အောင်တမတော်အာမသိခဲ့ရလို့ပြောပါတယ်အခုကျွန်တော် NCO လက်မှတ်ရေးထိုးတဲ့အခါမှာကတော့ဒါကျွန်တော်တမတော်ကဝေဥစည်းချုပ်ဗိုလ်ချုပ်မင်းအောင်လိုင်းကဒူချုပ်ဒုတိယဗိုလ်ချုပ်မင်းစိုးဝင်ရပါဝင်ပြီးတော့ပါလीလက်မှတ်ရေးထိုးတဲ့အချိန်မှာကတော့ fair ဆိုတာအပေါင်းစည်းဖြစ်တယ်ကျွန်တော်တိုင်းပြည်ကိုဗမာပြည်စနစ်နဲ့ fair စနစ်ကိုအခြေခံနဲ့ပြည်တော်စုထူထောင်မယ်ဆိုပြီးတော့မှဒါ NCO ကျွန်တော်တို့ဒါသမ္မတရေးထိုးခဲ့ကြတာဖြစ်ပါတယ်။အကြောင်း fair ဆိုတဲ့အပေါ်မှာတော့တမတော်အနေနဲ့ဒီ shoot out အမြင်ကားတာကပြောင်းလဲသွားခဲ့ပြီလို့ဒီလိုကျွန်တော်ပြောအောင်ဖြစ်ပါတယ
်။
ကြောင်းမလို့ဒီနေ့အချိန်นี่အနေထားမှာကျွန်တော်တို့ဒါ NCA လမ်းကြောင်းအခြေခံနေပြီးရောမှာပေါ့လေ။အားလုံးဆောင်ရွက်သွားဖို့လိုပါတယ်။တစ်ဖက်ကမဟုတ်ပဲနဲ့ကျွန်တော်အားလုံးကြီးနေဆောင်ရွက်ဖို့လိုပါတယ်။နောက်တစ်ခုကတော့ကျွန်တော်ဒီအရက်ဖက်ဆိုတဲ့ကိစ္စရဲ့စကလုံးနဲ့ပတ်သက်ရင်ကျွန်တော်တိုင်းပြည်မှာပြည်စုံနဲ့ဘာသာပြန်ဖို့လို့တော့ကျွန်တော်တို့ဟိုမခံစားမိဘူးဒီဟာတော့လိုအပ်သေးတယ်လို့ထင်ပါတယ်ဒီအဓိကအဖြစ်ကျွန်တော်ပြောချင်တာစီဗီလီယံဆူပရီမေစီကိုကျွန်တော်ပြောချင်ကြတာဖြစ်ပါတယ်စီဗီလီယံဆူပရီမေစီဆိုတာကျွန်တော်နားလည်ချက်ကတော့ပြည်သူလူထုရဲ့တာဝန်ခံမှုတာဝန်ယူမှုကိုပြောတာဖြစ်ပါတယ်ပြည်သူလူထုရဲ့ကိုယ်စားပြုမှုနဲ့ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဆောင်ရွက်ရမှာဒါကိုပြောတာဖြစ်ပါတယ်ဒီအခြေခံအတိုင်းနဲ့ကျွန်တော်တို့ဒီတပ်မတော်ခေါင်းဆောင်တွေလည်းအစဉ်တစိုက်ယက်တည်ခဲ့ပါတယ်အဲတော့ကျွန်တော်တို့ဘဝမှာဆိုကျွန်တော်ဖြတ်တန်းခဲ့သလားပေါ့လေကြုံရမယ်ဆိုရင်တော့အခုဒီမကြခင်အမကွယ်လွန်ခဲ့တဲ့ကျွန်တော်တို့ပုံမှုကျောင်းဟောင်းဥအောင်ရွှေဦးဆောင်တဲ့မြို့သားဒီမျိုးချိုးချိုးခေါင်းဆောင်တွေကနေအစဉ်တစိုက်ဒီ1993မြို့သားညီလာခံမှာရက်တည်ပြီးပြောခဲ့တာတော့အဲ့ဒီစီဗီလန်ဆိုဗီမီစီကိုအဲ့ဒါအဓိကထားပြီးပြောခဲ့ကြတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တင်ပြဆရာဦးတီယာသွေးသဘောထားလဲကြားချင်ပါတယ်ဟိုဆိုတော့လက်တလို့တက်မလို့ကနိုင်ငံရေးမှာနေရာယူထားတာတကယ်ပဲနေရာယူဖို့ဟိုလိုအပ်ချက်ရပါလာလားဟိုလက်ရှိမှာရောလိုအပ်ချက်ရရှိနေဖို့လိုနေသေးတာကိုဟိုတီယာသွေးခင်ဗျာကိုတီယာသွေးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအရင်ဆုံးကျွန်တော်1962ခုနှစ်ကိစ္စကိုရင်ပြောချင်ပါတယ်ခင်ဗျာဆိုတော့ဟိုကျွန်တော်တို့ဒီ1962ခုနှစ်အာဏာသိမ်းပြီးတဲ့အချိန်မှာတက်မလို့ကနေပြီးတော့နိုင်ငံရေးကိုဆိုင်လိုက်မှတ်ချက်ပေါ့နော်တိုင်းပြည်မှာဥဆောင်ပြီးတော့90လောက်လုပ်ခဲ့တာပေါ့ဆိုအဲ့ဒီအခြေအနေကနေပြန်ပြီးကျွန်တော်တို့တောက်ချက်ဆွဲပြီးပြောရမှာဆိုလို့ရှိလို့ရှိရင်အဲ့ဒီ62ခုနှစ်မတိုင်ခင်ကျွန်တော်တို့တိုင်းပြည်မှာပါလီမန်ဒီမိုကရေစီစနစ်ချခဲ့ပြီးတော့ကျွန်တော်တို့နိုင်ငံရေးပွားမှုတွေပါတီချင်းအာဏာလုပ်တဲ့ကိစ္စရဲ့နေရာလုပ်တဲ့ကိစ္စနောက်တခါကျွန်တော်တို့ဒီဖက်ဒရယ်ရေးတွေပေါ့နော်ဖြစ်လာခဲ့ဆိုတော့အဲ့ဒီဖြစ်လာတဲ့အတွက်ကြောင့်မလို့ထိမ့်သိမ့်နေဆိုပြီးတော့တက်မတော်အာဏာယူပြီးတဲ့နောက်ပိုင်းမှာထိမ့်သိမ့်ရုံနဲ့မကဘူးသူကနိုင်ငံရေးကိုပါတောက်လျှောက်အဲ့ဒီအချိန်ကနေဥဆောင်ခဲ့တယ်ပါတီထောက်တယ်အခြေခံဥပဒေကိုရေးဆွဲဟလာပြီးတော့အဲ့ပါတီတစ်ခုရဲ့နဲ့အုပ်ချုပ်ခဲ့တယ်ဆိုတော့ဒီလိုမျိုးဖြစ်စဉ်ကိုကျွန်တော်ပြန်ပြီးတော့ဟိုထောက်ပြီးတော့ပြောကျင်တဲ့ချက်ကပါဆိုတော့ကျွန်တော်တို့တိုင်းပြည်မှာဟုတ်ပါတယ်နိုင်ငံရေးအယူအဆအမျိုးမျိုးတွေရှိခဲ့တယ်အခုလည်းရှိတယ်ဆိုတော့ဟိုတော့အခြေအနေနဲ့ဒီအခြေလက်ရှိအခြေအနေနဲ့ပြောမယ်ဆိုလို့ရှိရင်တိတ်မကွဲပြားဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဟလာအရေးချင်းရပဲပြောနိုင်ငံရေးသမားကျွန်တော်တို့ဒီရပ်ဖက်နိုင်ငံရေးသမားတွေကဟလာဟိုကျွန်တော်တို့ဒီလုံနိုင်ငံနိုင်မှုအနေထားရပေါ့နော်အနေထားရနောက်တစ်ခါအခြေခံအပြင်ကျွန်တော်တို့ဒီကိုလိုနီခေတ်မတိုင်ငံတွေအတူပြီးတော့ကျွန်တော်တို့တောင်းလဲလာခဲ့တဲ့ဖြစ်စဉ်တွေပေါ့နော်တိုင်းရင်းသားတွေဂျာမာကျွန်တော်တို့နေနမိတ်ပိုင်ဆိုင်မှုဂျာမာဟလာဒီ federal အယူအဆကြားမှာကျွန်တော်တို့ပြဿနာတွေကအများကြီးရှိတယ်ကျွန်တော်တို့အဓိကအလေးနဲ့စဉ်းစားမှာပြဿနာကိုဖြေရှင်းတဲ့ဖြေရှင်းမှုဖြေရှင်းပြီးပဲဆိုတော့ကျွန်တော်တို့1962ခုမှာရှိတဲ့ပြဿနာကိုတက်မတော်အာဏာသိမ်းဖြေရှင်းလိုက်တာမဟုတ်ဘဲနဲ့သူကတော့1950အုပ်ချုပ်ခဲ့တယ်ဆိုဖြေရှင်းနေရမှားခဲ့တယ်ကျွန်တော်တို့ကဒီတက်မတော်အနေနဲ့နိုင်ငံရေးကိုဦးဆောင်တဲ့နည်းနဲ့ဖြေရှင်းခဲ့တာဟာပြဿနာတွေအားလုံးကိုကျွန်တော်တို့က ဒီအဲ့အဲ့အဲ့ဒီအချိန်တော့ကျွန်တော်တို့ပြဿနာအလုံးဖုံးဝယ်ခဲ့လို့ဖြစ်သွားတယ်မဖြေရှင်းမဲနဲ့ဆိုအခုအချိန်ကျတော့ကျွန်တော်တို့ပြန်ပေါ်လာတဲ့ခါကျတော့တက်မရောကနေပြီးတော့တာဝန်ဆက်ယူဖို့လိုသေးတယ်ဆိုတဲ့သဘောမျိုးပြောနေတာပေါ့နော်ဒါဟာနောက်ထပ်အရင်တော့မှားခဲ့တဲ့အမှားကိုစပ်မှားဖို့ကြိုးစားတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ပဲဖြေရှင်းရမယ်ကျွန်တော်တို့ဒီအာဏာနဲ့ရှင်းလို့မရဘူးအာနာကတော့ကျွန်တော်တို့ဒီ stability ပေါ့နော်ကျွန်တော်လုံခြုံရေးလားပြည်ညင်ရေးအတွက်ကျွန်တော်တို့ဒီကျွန်တော်တို့ဒီကာကွယ်ရေးလုံခြုံရေးကိစ္စရောရှိမယ်တမရော်ဒီအတွက်သုံးရမယ်တမရော်ဒီအတွက်အားထုတ်ရမယ်တမရော်ကိုပဲအားကိုးရမယ်ဒီအတွက်ကျွန်တော်လုံခြုံရေးညီညာရေးကိစ္စတွေကာကွယ်ရေးကိစ္စတို့တော့နိုင်ငံရေးပြဿနာကိုလုံးနဲ့ကဒီလိုမျိုးရှင်းခဲ့လို့ကျွန်တော်တို့ဒီနိုင်ငံရေးမှာဥဆောင်တဲ့နည်းနဲ့ရှင်းခဲ့လို့ကျွန်တော်တို့ဖြစ်ရှင်းတဲ့အစီအစဉ်ကျွန်တော်တို့မရောက်ခဲ့ဘူးအခုလည်းထုံနေလကောင်းမယ်အဲ့တော့ကျွန်တော်အမြင်ပြောရရင်ဒီလမ်းအမှားယူစက်မချင်တော့မယ်နိုင်ငံရေးကျပ်နာရီအလုံးနိုင်ငံရေးအနည်းနဲ့ရှင်းပါတမတော်ကတော့ပြင်လုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပါကျွန်တော်တို့ဒီလိုရက်ပြီပါအကာအကွယ်ပေးပါနိုင်ငံခိုင်မာတဲ့နိုင်ငံရေးဖြည့်ဆင်းချက်တွေထွက်လာတဲ့ဒီတမတော်ကလုံခြုံရေးကိုနဲ့ပြည်ညင်ရေးကိုထိန်းသိမ်းတဲ့အနေအထားနဲ့နေတာတော့ကျွန်တော်လက်ခံတယ်တော
့
နိုင်ငံရေးမှာဥဆောင်ပြီးတော့အဲ့တော့တခုကိုဝင်ပါပြီးတော့ပြောတာမျိုးကြတော့ကျွန်တော်တို့ကဒါမျိုးကတော့အရင်နီးလမ်းဟောင်းကိုပဲပြန်သွားတယ်လို့ဖြစ်မယ်လို့ကျွန်တော်တွေးရင်ပူပါမှုရှိပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်ဒီသောတာရှင်တွေပါဝင်မှုဆက်သွက်ထားတဲ့ပုံကူတချို့လည်းရှိနေပါတယ်သူတို့လည်းဟိုခုကျွန်တော်လှည့်ပေးခြင်းပါတယ်တူကတော့ကျွန်တော်မြန်မာနိုင်ငံကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းသဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့အခုတက်မတော့ပါဝင်နေတဲ့ကိစ္စကတော့ကျွန်တော်ဒိုင်လူကြီးလို့တွေလို့ကျွန်တော်မထင်ပါဘူးဘာလို့လဲဆိုတော့သောတာရှင်ဤကရိယာနဲ့အခုချိန်ထိဆိုတော့တို့ကသူတို့ပါတီနေနဲ့ငါနှစ်လဲအုပ်ချုပ်ခဲ့ပြီးဒီအခုဆိုရင်လည်းပဲဆက်လက်ပြီးတော့မှကျူးကိုင်နေတော့ပဲဆိုတော့တမလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူအစိတ်ကြိုက်တိုင်းဒေသတွေစိတ်ကြိုက်ပြင်ဆင်ခွင့်ပြုလိုက်တာပြီးမှအဲ့ဒီတိုင်းကောင်းကောင်းမွန်လုပ်နိုင်တယ်အုပ်ချုပ်နိုင်တယ်ဆိုရင်တော့ဒီတိုင်းပဲဟိုဟာလွတ်ထားလို့ရတယ်တော့တမလို့ဒီသူ့မှာလုပ်ပိုင်ခွင့်ရှိတာကတော့တကယ်မေတ္တာစေတနာနဲ့အဲ့ဒီအခြေခံဥပဒေကိုလည်းသူတို့မကြီးဆွေးနိုင်ဘူးအဲ့ဒီတိုင်းနဲ့မအုပ်ချုပ်နိုင်ဘူးဆိုရင်တော့အာနာသိမ့်တာကပြဿနာမဟုတ်ပါဘူးသူတို့ကအာနာရယူတာပြဿနာဖြစ်တယ်ဆိုလို့ဆိုတာနေပြောချင်တယ်ကြာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ဒီအမေရိကန်ပြည်တော်စုကမောင်တသနာဖြစ်ပါတယ်မောင်တသနာသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်နိုင်ငံက62ခုနှစ်နဲ့တောင်းတော့အာနာသိမ့်နေတောင်းတော့ပဲအဲ့ရတာသူကနေသူကသူအုပ်ချုပ်နေတာသူကသူရတနာတက်တယ်သူကသူကအာနာသိမ့်နေဒါရဆိုခြားတော့ရမ်းနေတာအခုလည်းအဲ့ရတာအစူကဆင်းမှန်တယ်ရတာအစူကဆက်လာတယ်အတူကတိုင်းပြည်တကယ်ဆိုရုပ်တုတဲ့ချင်းနဲ့ကြီးကြီးငယ်ငယ်ကြီးကိုတကယ်စောက်ချင်တယ်ဟာလာဒီလိုရင်းနေရတာကိုတကယ်ဖိတ်ခေါ်ကြည့်တယ်သူတက်ချော်လို့ချင်တယ်ဆိုလို့ချင်တယ်အခုရတာအစူကအောက်ကိုသူခုံဝင်လို့ရပါတယ်ရတာအချို့ကသူဝင်နေမယ်လေဒါကတော့ဥပ္ပဒေကြီးထားတာသူဝင်နေသူဝင်နေမယ်ဒီသူအလားတူစားဖို့နေတယ်ဝင်နေအဝင်နေဆိုတာသူအများကြီးသူချာလို့ရနေစီရတယ်မလို့သူတော့အယူဆရအများကြီးတဲ့ပေါ်ပြနေစီရမလို့ဟိုကိုလိုနီတော်ရဆောင်ကြည့်လို့ဆက်နေကြရမလို့သူယုံကြည်ချက်ရှိတယ်တကယ်လို့တိုးတက်ချင်တယ်ဆိုလို့ရှိရင်အယတာဆွေအကိုသူဝင်လို့ရတယ်ဝင်ပြီးတော့ဒီလေးညဉ့်ညဉ့်ကြီးကိုလည်းသူအယတာဆွေနဲ့ဥပေါင်းပြီးတော့ဆောင်ရွက်လို့ရတယ်အဲ့လိုဆောင်ရွက်လိုက်ပြီဆိုလို့ရှိရင်သူတည်းကပြည်သူကြီးတောက်ခတ်ကိုပုံပြီးတော့ယုံကြည်အားကိုးလာပဲပြည်သူကြီးရဲ့ဥပေါင်းဆောင်ရွက်မှုကပုံပြီးတော့အကျဉ်းညာလာတယ်အဲ့ဒါဆိုရင်ကျွန်တော်တိုင်းကြီးကခွင့်ရတိုးတက်သွားပြီ
ဒါကျွန်တော
်တို့ဒီနေ့ ifa ကဥစားလို့ဆိုတာလည်းရှင်းလာပြီအခြေခံဥရင်းစေရေးလက်တွေ့ကူတာပြီအဓိကကလည်းတောင်းတော့ကြာဒီလေးအရသာအစိုးရအောက်ကိုဝင်လိုက်တာဤပါကြီးတော့ဝင်တယ်နိုင်ငံဝင်တယ
်ဝင်
တယ်ဒီနေ့အသိစိတ်နဲ့ဝင်လိုက်ဒါဤပါကြီးကျွန်တော်ကအဲ့လိုဝင်နေ
ဟုတ်ကဲ့ကျေးဇူးပါ
ဆက်တော့ဝင်ရည်ရော
ဟုတ်ကဲ့ကျွန်တော်တို့ဒီ Facebook ကနေတောတာရှင်တချို့ပေးထားတဲ့ message တွေကိုလည်းပဲပေါ်ပြချင်ပါတယ်တူကတော့ post ဆိုတဲ့ account ဖတ်ရှင်ပါသူကတော့ဒေါ်စုရှိနေတဲ့ခိုက်တက်မှာလက်နက်ကင်တန်းသားတွေနဲ့အပြစ်ခတ်လက်မှတ်မထိုးနိုင်ငယ်နိုင်ငံကနောက်ကျောင်းပြန်လဲသွားပြီးစစ်တပ်ကပဲတာနာရှင်စနစ်ပြန်သွင်းလာမှာပဲဆိုပြီးသူကရေးပါတယ်နောက်တူကတော့ကိုကိုပါသူကတော့ရက်ဖက်အုပ်ချုပ်ရေးအပြည့်အဝကူပြောင်းမှုဆိုရင်လည်းလက်ရှိအစိုးရအနေနဲ့ကိုယ်နိုင်ငံစီးပွားရေးအခြေခံဖြစ်တဲ့စင်းစားလူရန်းစားတောင်သူတွေအောက်ခြေလူရန်းစားတွေစောင့်ဝင်နေရင်းနဲ့ဝင်ငွေထုံးဝေကောင်းမှုလိုပါတယ်တမတော်ကရက်ဖက်အုပ်ချုပ်ရေးအောက်မှာနေဖို့ဆိုရင်လက်နက်ကင်တန်းသားတွေညီငယ်ရအောင်အစိုးရအနေနဲ့ပတ်ပေါင်းစုံနီးလန်းပေါင်းစုံနဲ့သူ့ဘုကိုဘုနှစ်ဖက်တွဲပြီးတော့အစိုးရကအောင်မြင်အောင်ညီနိုင်အကောင့်ထည့်ဖို့လိုပါတယ်ကောင်းတဲ့ဖော်ဖို့လိုပါတယ်။ကန်နာမဟုတ်တဲ့လက်နက်ကန်တောင်းချမှုတွေကိုလည်းထိရောက်ရေးယူကြံပေးဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်။ဆိုတော့ဒီနေ့မှဒီဟိုဥက္ကုမြင့်ထုံးကိုမေးချင်ပါတယ်။တချို့ကဒီတန်းသားလက်နက်ကန်တွေရဲ့ပုံကံမှုတွေရှိနေတာပြည်ရင်းကဒီမတိမငင်းခြေနေတွေကြောင့်တပ်မတော်ကထိန်းချောင်းပေးဖို့လိုသေးတယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်။ဟိုဆိုတော့ဒီဒါချိုးချောင်းစီလျော်လည်းယူဆချက်ဟုတ်ပါလားဥက္ကုမြင့်တော
်။ကျွန်တော်တို့ကဒီတပ်မတော်အာဏာမသိမ်းခင်နဲ့အတိုင်းသားလနကိုင်တော်လိုင်းရေးတွေကကျွန်တော်တို့လွတ်လပ်ရပြီးကြကြပေါ်ပေါက်ခဲ့တာပဲဖြစ်ပါတယ်အဲ့ဒါအဓိကတော့ကျွန်တော်တို့ပင်လုံစာကျွေးအနှစ်သာရက လွတ်လပ်ရေးတန်းတူရေးနဲ့တမိုးစီဖြစ်ပါတယ်ကျွန်တော်တိုင်းကြီးကတိုင်းကြီးအပြင်လွတ်လပ်တော်နေပြီကျွန်တော်တို့မှာတန်းတူရေးနဲ့ကိုယ်ပိုင်ကြထန်းကွင်းဆိုတာပျောက်ဆုံးခဲ့တဲ့အတွက်ဒီနောက်ပြီးတော့တခါတိုင်းကြီးမှာတမိုးစီနီးလန်းနဲ့ပတ်သက်နဲ့ပြောပြီးဖြေရှင်းလို့မရခဲ့တဲ့အတွက်ဒါလက်နက်ကင်ကြီးတော့တော်လန်ခဲ့ကြတာဖြစ်ပါတယ်ဒီအခြေခံတွေကိုတော့ကျွန်တော်မြေချောက်ပြလို့တ ှိနိုင်ငံရေးပြဿနာကိုနိုင်ငံကြီးနဲ့မရှင်းမဲနဲ့ကျွန်တော်အင်အားသုံးတဲ့ဖြည့်ရှင်းမှုတွေလွဲမှားတဲ့ဖြည့်ရှင်းမှုတွေနဲ့ဖြည့်ရှင်းခဲ့တဲ့အတွက်ဒီပြဿနာကိုဖြည့်ရှင်းဖို့မရတာဖြစ်ပါတယ်။နောက်မှဒီအချိန်ခါမှာတော့အခုလိုဒီကျွန်တော်တို့တိုင်းနာလူမျိုးမှုအမျိုးသားလူမျိုးမှုတော်လှန်ရေးတွေကိုဒါတွေကိုအပြစ်ပုံချပြီးတော့ဒါပြောလို့တော့တလူတော့မရဘူးလို့ပဲကျွန်တော်တို့ဒါကိုပြောချင်ပါတယ
်။နော
က်တစ်ခုကတော့ဒီတမ်းမတော်အနေနဲ့ကဒီအရက်ပဲပေါ့လေအရက်ပဲရဲ့အားနည်းချက်တွေကိုအပြစ်ပြင်ပြောရုံနဲ့မပြီးပါဘူးဒီအားနည်းချက်တွေဖြစ်စီပေးဖို့လိုတယ်ဒါတွေကိုဒီကနေပြီးတော့မှကျွန်တော်တို့တကယ်တိုင်းပြည်ကိုလည်းနောက်တစ်ခုကျွန်တော်တို့ဝုန်းတိုင်းတိုင်းပေါ့လေချက်ချင်းဆိုသလိုပြောင်းလဲလို့လည်းရတဲ့အခြေအနေမျိုးမဟုတ်ဘူးအခြေအနေအရရက်ကိုလည်းကျွန်တော်တို့ဒါနားလည်ဖို့လည်းလိုပါတယ်ဒီကျွန်တော်တို့အမြင်ပြောရရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ကတော့အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍကိုရယူထားတာဖြစ်ပါတယ်အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍကိုရယူထားတဲ့တမတော်အနေနဲ့ကျွန်တော်တို့တိုင်းပြည်မှာပြင်ဆင်ကြောင်းလဲတင်တာတွေကိုတမတော်ကိုနှိုက်ကပြောပြီးတော့ပြင်ဆင်ကြောင်းလဲပြီးဖို့လဲလိုတယ်အဲ့တော့အခုနေခါမျိုးမှာ theory ရပါလေ theory ရတော့ဒါကျွန်တော်တို့တမတော်ဟာဒါလှုပ်တော်ထဲမှာပါဖို့မလိုဘူးဘမိုးဒီဆိုရဟာမျိုးတွေပြောလို့ရတယ်သို့တော်လည်းဒီလက်တွေ့အခြေအနေရကတော့ဒီလက်ရှိအခြေအနေရတော့တမတော်ကတော့ဒီလိုအမျိုးသားနိုင်ငံရေးဥဆောင်မှုအခမ်းအနားမှာပါနေဦးမှာဖြစ်တယ်ဆိုတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေကိုအားလုံးသိခါရှိစွာနဲ့ညီညာစွာကျူးရကြောင်းလဲနိုင်လို့ရတယ်အဓိကချက်ဖြစ်တယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကမှတ်ချက်တချို့ကိုလည်းဆက်ပြီးဖော်ပြချင်ပါတယ်တခုကတော့ဒီမမောင်ဆိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ယခုရခိုင်ပြည်နယ်ကဘင်္ဂလီရေးကိုကန်တွယ်ရမှာလက်ရှိအစိုးရရဲ့ဆုံးဖြတ်ချက်ချနိုင်မှုကနှေးကွေးနေပါတယ်အကာချုပ်ရဲ့ဆုံးဖြတ်ချက်ပြတ်သားလို့သာခုသာခံသာရှိနေတာပါတဲ့ပြည်ရင်းညံ့မှုမရှိသေးသမျှတမတော်အခွင့်အာဏာရှိနေဖို့လိုလိမ့်မယ်ထင်ပါတယ်နောက်တူကတော့ကျော်တီးရဆိုတဲ့ပုဂ္ဂိုလ်ကသူကတော့အမျိုးသားရေးစိတ်နဲ့အပြည့်အဝရှိတဲ့အယသအစိုးရတက်လာတဲ့နေ့မြမတက်မလို့အနေနဲ့ရက်ပက်အုပ်ချုပ်ရေးအောက်ကိုရောက်နိုင်ပါလိမ့်မယ်။နောက်တူကတော့အောင်ခိုင်ဆိုတဲ့အကောင့်ပိုင်ရှင်မှာနိုင်ငံတွင်းညဉ့်ညက်မှုရှိပြီဆိုရင်တော့ကာလုံကိစ္စသာတာဝန်ယူလို့ဖြစ်နေပေမဲ့တိုင်းရင်းသားစစ်ပွဲတွေရှိနေတော့တက်ရဲ့တာဝန်ကအကြီးဆုံးပါတဲ့။ဆိုတော့ကျွန်တော်ကိုတရားတွေးကိုလည်းမေးချင်ပါတယ်။တချို့ကတော့ဒီရခိုင်ဘက်ကပြဿနာမျိုးလို့ဒီအမျိုးသားကိစ္စတွေမျိုးလို့ကိစ္စတွေကိုအကြောင်းပြရတယ်ရှိရယ်လူမျိုးရေးကိစ္စတွေကြောင့်ဆိုပြီးပြောတာမျိုးတွေရှိရယ်ဒါကြောင့်လည်းဒီအယတအစိုးရထက်တက်ကခိုင်မှဖြစ်မယ်ဆိုပြီးတော့ပြောတာဆိုတာမျိုးရှိနေပါတယ်ဒါရီယာရောဟိုကျိုးချောင်းခိုင်လုံးနဲ့ဟိုတုံးတက်ချက်လို့ယူဆနိုင်လားကိုတရားသွေ
းအဲ့တော့ဗျဟိုအခြေခံဥပဒေကိုသူတို့နားမလည်လို့ပြောတာပါကျွန်တော်တို့ဒီဟိုတက်မတော်ဆိုတာလည်းရှင်းရှင်းပြောရရင်တကယ်သူကနှစ်ပေါင်းများစွာပြီးဆောက်ပြီးလှုပ်ရှားလာတဲ့တကယ် institution တစ်ခုဗျသူကလေဟိုဘယ်လိုခေါ်မလဲတကယ်ဟိုသူတို့စင်ကဲစင်ကဲအမိတ်တွေလှုပ်ထုံးလုပ်ပြီးနေတော်တော်စနစ်တကျလှုပ်တဲ့အဖွဲ့စည်းပါဆိုတော့သူတို့ကအခြေခံဥပဒေပေါင်းနေရပဲလက်ရှိလုပ်နေတာပါဆိုတော့ဟိုအခြေခံဥပဒေမှာတော့ဘယ်လိုပြဆန်းထားလဲဆိုတော့ဒီတာဝဲဥပဒေချုပ်အနေနဲ့ဒီတက်အွှေပြောင်းလို့ကျွန်တော်တို့ဒီတိုက်ပွဲကိစ္စတွေကိုသူကလုတ်ပိုင်권ရှိရယ်ဆိုပေမဲ့အရေးကြီးရေးကြီးကိုလုတ်ပိုင်권ရှိရယ်ဆိုပေမဲ့တမလာကိုလည်းသူကချိန်ရဲမှာသူကအကြောင်းကြားရပါဗျာဆိုတော့သူတို့ဒီလိုမျိုးဟိုလုတ်ချင်တယ်လုတ်လို့လည်းမရဘူးသူကတမလာဆိုတာတကယ်တိုင်းပြည်မှာအကြီးဆုံးတကယ်အထွတ်အထိပ်ဟိုပါပဲဟိုတကယ်အကြီးဆုံးပုဂ္ဂိုလ်ပါပဲဆုံးဖြတ်ချက်ပေးရတဲ့ပုဂ္ဂိုလ်ပါပဲဆိုတော့စစ်ရေးသဘောတရားအရာလူပေါ့ရေးပေါ့လုံးလိုက်ရတဲ့ကိစ္စမျိုးတော့မှသူပြန်ပြီးတော့ညှိနှိုင်းပြီးပြန်ပြီးတော့သမ္မတအကြောင်းကြားရမယ်လို့ကျွန်တော်တို့ဒီအခြေခံဥပဒေမှာလည်းပါတယ်ဆိုတော့သမ္မတမသိဘဲနဲ့လုံးလို့မရတဲ့ကိစ္စတွေပါဒါကတော့နားမလည်လို့ရခိုင်ကိစ္စမှာသမ္မတကနေပြီးတော့ဟိုရှေ့ထွက်ပြီးတော့လုံးလို့ရတယ်လို့ပြောရဲဆိုတာကဒါသူတို့နားမလည်လို့ပြောတာပါတကယ်တမ်းကျတော့တောင်းလို့ညှိနှိုင်းပြီးတော့တကယ်တမ်းကျတော့လုံးနေတာပါဆိုတော့ကျွန်တော်တို့ဒီမြက်ဆက်တစ်လျှောက်မှာဒီတတ်အနေနဲ့လှုပ်ရှားရတယ်ဆိုတော့တနိုင်ငံနဲ့နိဗ္ဗာန်မှာကျွန်တော်တို့တတ်တယ်ကတ်လို့မရတဲ့သဘောတရားတွေရှိတယ်ဒါကြောင့်မလို့အခြေအပြီးပြီးနေနေလှုပ်ရင်းနဲ့ပြဿနာပြန်နေတာရှည်ပြီးတော့ဖြစ်လာတဲ့သဘောတွေလည်းရှိပါတယ်ဗျ။ဆိုတော့ဟိုကျွန်တော်အမြင်ပြောရရင်ဒီခိုင်ကိစ္စမှာလုံခြုံရေးကိစ္စဖြစ်တယ်။နောက်တစ်ခါတစ်ဖက်ကလက်နက်နဲ့ပုံကန်ကျွန်တော်တို့ဒီလိုဟိုဒီအချမ်းဖက်တိုက်ခိုက်မှုတွေရှိတဲ့အတွက်ကျွန်တော်တို့ကတမတော်ကိုမတုံးလို့ဘာလို့တုံးအောင်လဲခင်ဗျ။ဆိုတော့တမတော်ကတုံးလို့တုံးအောင်ပါဒီကိစ္စမှာဟိုရှင်းရှင်းပြောရရင်ရခိုင်ဆိုတာပြွင့်လင်းပြောရရင်ကျွန်တော်တို့မှာရခိုင်ဒီဟလာကျွန်တော်တို့ဒီလူမျိုးရေးတပ်တနာလားနယ်နိမိတ်တပ်တနာလူမျိုးရေးပေါက်ကွဲမှုတပ်တနာရှိသလိုပဲအဲ့ဒီတပ်တနာတွေကိုနိုင်ငံရေးမှာလည်းအသုံးချတဲ့အတွက်အသုံးချနေတဲ့သဘောလေးရှိတဲ့အတွက်တစ်ချက်တစ်ချက်ဒီမှာဖြစ်လာတဲ့ပြဿနာနိုင်ငံရေးဘက်ကသူက ဟိုဘလို့ခေါ်မယ်နိုင်ငံရေးတိုက်ခွန်းအတွက်ပို့နိုင်ငံရေးပြအားပေးမှုတစ်ခုအနေနဲ့ပေါ်ပေါက်လာပေါ်ပေါက်လာတဲ့သဘောလေးနဲ့နောက်တစ်ခါတာမန်ပြည်သူလူထုကလည်းဒီချက်လက်ပေါ်မှာသာပလဲလို့ဟိုဟိုပြောကြဆိုကြတဲ့သဘောလေးရှိပါတယ်ဒါပေမဲ့တကယ်တမ်းရခိုင်ကိစ္စစီအဆိုးရရောတတ်မရောအတူတူမလုပ်လို့မရပါဘူးဗျဘာဖြစ်လို့လဲဆိုတော့ရခိုင်ကိစ္စက international ကျွန်တော်တို့ visa ရာဟလာဟိုလူဖွဲ့စည်းတွေရောကျွန်တော်တို့ဒီကုလသမဂ္ဂလို့ဖွဲ့စည်းတာစောင့်ကြည့်နေတယ်အခြေအမေရေးလဲသူတို့ပတ်သက်နေပြီးတော့ဒီကုလသမဂ္ဂရဲ့လုံနိုင်ကန်နိုင်ကွင်းကနေပြီးတော့သွတ်ဖက်လာလို့ရတဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့အဲ့ဒီကိစ္စမှာလည်းအဆိုးရကကျွန်တော်တို့လက်ရှိဟလာဒီအရသာအဆိုးရကတာဝန်ရှိနေတယ်အပြင်ကဒီကျွန်တော်တို့ဒီတိုက်ရိုက်ခိုက်ရေးကိစ္စတွေတာဝန်ကိစ္စမှာတတ်မလို့တာဝန်ရှိသလိုပဲအပြင်ကလာမဲ့ကျွန်တော်တို့ဒီနိုင်ငံရေးအန္တရာယ်အဲ့ဒါနိုင်ငံသားရေးအန္တရာယ်တွေကိုလည်းအဆိုးရတာဝန်ရှိတယ်ဒီနေ့ရောက်ကအဆိုးရနဲ့တတ်မလို့ကြောကပ်ပြီးဒီကိစ္စကိုမရှင်းလို့ဘယ်လိုရှင်းမလဲလား
ဟုတ်ကဲ့
အမှန်တော့တို့ဒီလုတ်တဲ့လုတ်တဲ့တာတွေတစ်ချိန်နဲ့တစ်ပြေးကြီးတယ်ပြနိုင်ပြီးလုပ်နေတယ်လို့ကျွန်တော်နားလဲပါတယ်ကျွန်တော်တော်များတော့နားမလဲလို့ပြောနေတယ်လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းတစ်ခေါက်လှည့်ပေးချင်ပါတယ်တူဦးကတော့မြန်မာနိုင်ငံဦးမျိုးမြင့်မှာဦးမျိုးမြင့်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာနော်ဒီကြောင့်ဇာနာမှာဆက်ကြတာအရတအစ်ကြီးအဲ့ဒီပြောရမယ်ဆိုလို့ဒီတော့ဒီပေါ်ကြီးကအတိအကျကြပါရဲ့ဒီတော့ဒီပေါ်ကြီးကိုလည်းမပြေသေးနဲ့ရတော့ဒီလိုဒီနေ့ကဆက်တာအရတအစ်ကြီးရဲ့ဒီနေ့မှာဒီကြောင့်ပုံမှန်လေးဒီတော့ဒီပေါ်ကြီးကလေတိုးဆောက်ဟာဒီလိုကြီးရဲ့ဒီလိုလေဒီလိုဟိုလိုကဒီရလေးကျတဲ့ပုံစံမျိုးဒီဒီဝါကြီးကန်တာကိုဒီစိတ်ကြီးကြပါစိတ်ကြအောင်ဆရာလို့လက်တော်ထဲမှာထားခဲ့တာပဲဖြစ်ပါလေဒီပုံစံလေးကိုမပြေမနေကြတော့ဘယ်လိုမျိုးက
ဟုတ်ကဲ
့အခုမြောင်းကြီးလို့ဒီကတအုပ်ကြီးရဲ့အခုဒီမကူးပြောင်းနေတော့ဘူးလို့ကျွန်တော်ဒီလောက်ဆင်းနေတယ
်ဟုတ်ကဲ့ကျေးဇူးပါဦးမြင့်မြင့်ကျွန်တော်နောက်တူကတော့နော်ဝေနိုင်ငံဥကန်ရေးဖြစ်ပါတယ်ဥကန်ရေးရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်ကနည်းနည်းလေးပြောပြချင်တာပါဆရာဥနယ်ထဲကျွန်တော်က50နဲ့30နှစ်ရှိသူတို့အုပ်ချုပ်လာတော့ဆိုတာသူတို့ကပြန်ပြေးရတရားဝင်ပြန်ပြေးသမားလို့ဖြစ်နေတယ်အခုတိုက်မိမှာအခုကြောက်နေရတယ်အခုပြည်သူအကုန်လုံးကသူ့ကိုပဲကြောက်နေရတယ်အစိုးရရောဘယ်ရောဘယ်အကုန်လုံးကသူ့ကိုကြောက်နေရတယ်အခုပြန်ပြေးသမားကတရားဝင်ပြန်ပြေးတော့ဘယ်လိုချရမလဲ2008ဥပဒေအငြင်းလေးကိုပြင်ပြီးဖြုတ်ပလိုက်လို့ပြင်ဖို့မပြောနိုင်ဘူးဖြက်ပြီးပြီးတော့အသိရေးပေါ်မှာရမတိုင်းမျိုးကိုပြုတ်သွားမယ်
ဟုတ်ကဲ့ဥက္ကံကြီးကျေးဇူးပါဆိုတော့ကျွန်တော်ဟိုပင်နယ်ဆွေးနွေးမြတ်ပုဂ္ဂိုလ်တွေကိုဘက်ကိုတစ်ခေါက်ပြန်ပြီးဆွေးနွေးကြပါတယ်ဆော့ဆော့အခုဥက္ကံကြီးလည်းပြောသွားပါတယ်ဆော့ဆော့ရှေ့ရတရားကဦးမျိုးမြင့်ကလည်းပြောသွားတာရှိတယ်ဒီ2008အခြေခံဥပဒေဆော့ဆော့ဟိုကျွန်တော်တို့ဟိုဥခွင့်မြင့်ထွန်းလည်းဒီကိစ္စကိုပဲထောက်ပြသွားရှိပါတယ်ဒီ2008အခြေခံဥပဒေလက်ရှိဒီဥပဒေကဘယ်လိုပဲဖြစ်ဒီဇဲဥပဒေဟိုရှိနေတဲ့အခြေခံဥပဒေဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့အတွက်ဒီရောက်မှာပဲသွားနေရတော့မယ်ဆိုတော့တက်ကဲအခန်းကဏ္ဍလည်းတစုံတရာရှိနေတယ်လွတ်တော်ထဲမှာဆိုလည်းလေးပုံတစ်ပုံနေရာယူချက်ထားတယ်နောက်အရေးကြီးတဲ့အဆုံးဖြတ်ပေးနိုင်မယ့်ဒီကားလုံးလုံးဖွဲ့စည်းတွေမှာဖွဲ့စည်းမျိုးနောက်ဝန်ကြီးဌာနတွေဆိုရင်လည်းတက်ကထိန်းချုပ်ထားတယ်ဆိုရှိတယ်ဆိုတော့ဒါတွေဟိုလျှော့မယ်ဆိုရင်လက်တလောအခြေအနေမှာဟိုလျှော့လို့ဖြစ်နိုင်တဲ့အခြေအနေမျိုးရှိလားဥက္ကုမြင့်ထွန်းရဲ့သဘောထားကိုသိချင်ပါတယ
်အဲကျွန်တော်တို့ကတော့ဒီဟာမှာအထူးအဖြစ်တော့ဒီအရက်ပဲစစ်ပဲစဆိုင်ရေးလို့ဒီလိုပြောကြတဲ့အခါမှာကျွန်တော်တို့ပြည်လည်ဖို့လိုတယ်အဲပြည်လည်ဖို့ဆိုတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်အကြပြည်လည်မှုဆိုတာမူမဲတော့မဖြစ်သင့်ဘူးပါလေမူမဲတော့ကျွန်တော်ပြည်လည်ဖြစ်ရမယ်အခုကျွန်တော်တို့ဗမိုလ်စီစနစ်နဲ့ဖဲတဲ့စနစ်ကိုအခြေခံနဲ့ပြည်တော်စုထူတော်မယ်အပြီးတော့ကိုယ်ပိုင်ကြတာကွင့်အပြည့်ဝရှိရမယ်စသဖြင့်အဲ့လိုမူတွေပေါ်မှာတော့ကျွန်တော်တို့ဒါပြည်လည်မှုရအောင်ရှိဖို့လိုပါတယ်ကျွန်တော်2005ခုနှစ်2006ခုနှစ်တုန်းကမြို့သားဓိမှုစီအဖွဲ့ချုပ်ကဒီအဲ့ဒီတော့ကနာဖာရှေ့ဆိုရကိုကန့်လန့်ခဲ့တာရှိပါတယ်အဲ့ဒါပါလဲဆို1990ပြည့်ရေကောက်ခွဲရနိုင်လာတဲ့ပြည်သူ့လွှတ်တော်ကိုခေါ်ယူပေးပါပြည်သူ့လွှတ်တော်ကိုခေါ်ယူပေးလို့ရှိရင်ပြည်သူ့လွှတ်တော်ကလည်းပဲနာဖာအစိုးရကိုတရားဝင်အစိုးရအနေနဲ့ကြီးညာပေးမယ်ဆိုလို့ကန့်လန့်ခဲ့တာရှိပါတယ်ကျွန်တော်ပြောချင်တာဒီနေ့အချိန်ကမှတိုင်းပြည်ရဲ့အကျက်တဲ့အခက်ခဲတွေအခြေအနေတွေမှာအချို့သောကိစ္စရများကဒီလိုသဘောထားဒီနဲ့ဒီလိုသဘောတူညီမှုတွေဆောင်ရွက်လို့ရပါတယ်ကြောက်အဲ့ဒီ2005 2006တော့ဥပမာရဲ့အခြေခံပြောရမယ်ဆိုလို့ရှိရင်တော့ဒါစီဗီလီယံဆူပရမီစီဒါပြည်သူလူထုရဲ့ဆန္ဒသဘောထားတွေတောင်းယူမှုတောင်းခံမှုတွေနဲ့ဒါစစ်တပ်ကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်ကိုင်တွယ်ပြီးတော့ဖြည့်ရှင်းမှာဆိုတဲ့အခြေခံမျိုးကိုကန့်လန့်ခဲ့တာမျိုးတွေရှိပါတယ်ဒီသဘောထားမျိုးတွေလည်းဒါပေါ်တယ်နောက်တစ်ခုကပါလဲဆိုရင်ကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းဆိုလို့ရှိရင်ဒါနိုင်ငံရေးတွေဝင်တဲ့အခါမှာသူကရှင်းရှင်းလင်းလင်းပဲတမတော်ကနေပြီးတော့နှုတ်ထွက်တယ်နှုတ်ထွက်ပြီးတော့နိုင်ငံရေးနယ်ပယ်တွေဝင်ပြီးတော့ဒါဆောင်ရွက်တယ် ဒါ1993မြို့သားညီလာခံမှာဆိုရင်ကျွန်တော်တို့ဘုံမကျော်ဟောင်းဦးအောင်ရွှေဦးဆောင်ဝင်တဲ့ဒီတမ်မူဟောင်းကြီးတွေပါဝင်တဲ့ကျွန်တော်မြို့သားလူကြီးဖွဲ့ချုပ်ကအစဉ်တစိုက်ပြောဆိုခဲ့တာဖြစ်ပါတယ်အဲ့ဒါတွေကတော့ကျွန်တော်လက်ငင်းချက်ချင်းအခြေအနေမျိုးမှာတော့အဲ့ဒီအနေအထားမျိုးကတော့ရောက်အောင်မှာမဟုတ်ဘူးသို့တော်လည်းပဲအဲ့ဒါတွေတစ်ဆင့်တစ်ဆင့်တက်တက်ဖြည့်ရှင်းနေရတော့ကျွန်တော်တို့သွားရမှာဖြစ်ပါတယ်အဲ့တော့ဒီ2008ဖွဲ့ကြီးပုံအခြေခံဥပဒေဟာကျွန်တော်တို့ fairway စနစ်ကိုသွားနိုင်တယ်လို့တော့ကျွန်တော်တို့မယုံကြည်ဘူးသို့တော်လည်းပဲဒီလက်ရှိ2008ဖွဲ့ကြီးပုံအခြေခံဥပဒေအနေထားနေပြီးတော့မှလာမယ့် fairway ဖွဲ့ကြီးပုံအခြေခံဥပဒေကိုတိတ်ခါရှိရှိဆွဲပြောင်းနိုင်ရေးဆိုတာမျိုးတော့ကျွန်တော်ဆောင်ရွက်ဖို့တော့လိုရကျွန်တော်မြင်ပါတယ်ကျွန်တော်တိုင်းပြည်မှာရှိခဲ့တဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရော84ဖွဲ့စည်းပုံအခြေခံဥပဒေအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေတွေကမိကုံချုပ်မကောင်းခဲ့ဘူးအဲ့တော့အခု2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းအဲ့လိုမိကုံချုပ်မကောင်းတာမျိုးကျွန်တော်မလိုလားဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းပြောနာမည်ဖယ်ရယ်ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ခါရှိစွာဆွဲပြောင်းသွားနိုင်ရေးဆိုတာမျိုးတော့ကျွန်တော်အဲ့ဒါလိုလားတာဖြစ်ပါတယ်ဒါကြောင့်ဒီနေ့အခြေခံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာရယူထားတဲ့တမတော်အနေနဲ့ကဒီလူသားနိုင်ငံဥဆောင်မှုအခမ်းအနားကိုဒါဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ရှင်းရှင်းလင်းလင်းရယူလာတာဖြစ်တယ်။အဲ့တော့ဒီတိုင်းကြီးတော့တောက်လျှောက်ရပ်တည်သွားလို့မရဘူး။သို့တော့လိုအပ်တဲ့အခြေအနေရှိတော့ဒါဆောင်ရွက်သင့်တယ်လို့ကျွန်တော်ဒီလိုမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးမှုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလဲပေးခြင်းပါတယ်။မြန်မာနိုင်ငံကကိုနေလပါ။ကိုနေလသဘောထားလဲလူရင်းတို့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒါတော့တမတော်ရဲ့အခမ်းအနားကိုတော့ဘယ်နေရာမှာမပါသေးဘူး။ပါရင်ကျက်တဲ့ရှိတယ်သူကာကွယ်ရေးဘက်ကတော့ဗျာတမရောကကျွန်တော်တို့ကာကွယ်ရေးလို့ပဲကျွန်တော်နားလည်တာနိုင်ငံရဲ့ကာကွယ်ရေးအတွက်ဒီဟောမှာဒီစစ်တမ်းများဆိုတဲ့နိုင်ငံကာကွယ်ရေးအတွက်ပဲလိုလားတော့ဘူးကျွန်တော်တို့ပြည်လူရလိုလားဟဲ့ဒါပေမဲ့ဘူကျုံလိုပုဂ္ဂိုလ်ကျွန်တော်ဘူကျုံအစမ်းလိုမျိုးပုဂ္ဂိုလ်တွေရှိတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေကလက်ခံပါဦးဗျာဒါပေမဲ့အခုဘူကျုံတွေကဒီကျွန်တော်တို့ရဲ့ဘူကျုံကျွန်တော်လေးစားရတဲ့ဘူကျုံအောင်စားနဲ့မိုးနဲ့မြေကိုကြွားတယ်ဗျာစိတ်သက်တဲ့အနေထားကြီးလုံဆောင်မှုအနေထားကြီးကြွားတယ်ဒီပြောကြောင့်သူတို့ကနိုင်ငံရေးမှာပါနေမယ်ဆိုရင်ကျွန်တော်နိုင်ငံဘလို့မှတိုးတက်တဲ့အနေထားကိုမရှိနိုင်ဘူးကျွန်တော်ပြည်သူပြောက်နေတယ်ကျွန်တော်တိုးတက်တယ်ဗျာ
ဟုတ်ကဲ့ခွန်လေးလားကျေးဇူးပါကျွန်တော်တို့ဒီ Facebook ကစာတချို့ကိုလည်းအချိန်အရဖော်ပြခြင်းပါတယ်တူကတော့ပညာဆိုတဲ့အကောင့်ပါရှင်မှာသူကတော့ VOE ခင်ဗျားရဲ့ကျွန်တော်တိတိလောက်လေးပြောတာပါတဲ့ NLD ဆိုကလောရမှာတိုင်းပြည် CY တိုးတက်အောင်အရင်လောရမှာပါတဲ့လူလူကစီဝိုင်းအစဉ်ပြေစိတ်ချမ်းသာကိုချမ်းသာဖြစ်နေရတဲ့အဖြစ်မျိုးရောက်ရင်ကျန်တာတွေကသူကသူ့ဘာသာသူတဲ့ NLD ဆိုတာအုတ်ချုပ်မှုအောက်ရောက်လာမှာပါတဲ့အရင်ဆုံးတိုင်းပြည်ချမ်းသာအောင်လာလောက်ပြလိုက်ပါတဲ့နောက်သူကတော့ဆန်ဝင်းဆိုတဲ့ကောင်းပါရှင်ပါသူကတော့နိုင်ငံရေးတည်ငြိမ်မှုကြောင့်လူဝပင်မဲ့အုတ်ချုပ်ရေးပိုင်းကိုစစ်တပ်ကနေရာယူထားတာပြုပြင်တင်ပါတယ်နောက်သူကတော့ခင်မောင်လွင်ပါသူကတော့တက်မလို့ဒီနိုင်ငံရေးဥဆောင်ကဏ္ဍကပါလို့ NLD ဆိုတာနဲ့ဟန်ချက်ညီညီတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ရင်ကောင်းပါတယ်အင်အားကောင်းတဲ့လူလူအစုအမျိုးတက်လာတဲ့အခါမျိုးတမ်မလောအပေါ်ဩဇာရှိတဲ့အယတ္တကောင်းဆောင်ပညာရှင်ကောင်းဆောင်မျိုးလက်ထက်မှာတမ်မလောကလည်းယုံကြည်စွာစစ်တမ်းအောက်ပြန်နိုင်မှာပါဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ဆုံးသက်ဖို့တမိနစ်ချင်ချောလောက်ချိန်ရပါသေးတယ်ကျွန်တော်နီကုန်းကျုံနေတဲ့ကိုသီယာသူရဲ့သဘောထားကိုလည်းကျွန်တော်ဟိုသိဟိုမေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့မြမတမ်မလောအနေနဲ့အရက်ပက်အုပ်ချုပ်မှုအောက်ကိုဟိုဘလို့ဒီမိုကရေစီစနစ်တည်ရမှာတော့ဟိုစစ်တပ်ဆိုတာအရက်ပက်အုပ်ချုပ်မှုအောက်မှာပဲရှိနေရမှာဆိုတော့ဘလို့အချိန်မျိုးရောက်မှာမြန်မာနိုင်ငံမှာအရက်ပက်အုပ်ချုပ်မှုအောက်ကိုစစ်စစ်မှန်မှန်ပြောင်းလဲနိုင်မယ့်အချိန်မျိုးဘလို့အချိန်မျိုးဘလို့အချိန်မျိုးကြာရင်ဖြစ်လာနိုင်လဲကိုတရားသေးကိုတရားသေးရဲ့တုံ့တက်သိချင်ပါတယ
်ဟုတ်ကဲ့နှစ်ချက်ပေါ့နော်တစ်ချက်ကကျွန်တော်တို့နိုင်ငံရေးအရာပေါ့နော် trust ပေါ့ကျွန်တော်တို့ယုံကြည်မှုရှိဖို့အရေးကြီးတယ်ဒါဆိုဒီဒီနှစ်ပေါင်း90လောက်ဟိုကျွန်တော်တို့ဒီတက်မတော်ကနေပြီးတော့တာနာကိုအဆက်ဆက်ခေါင်းဆောင်ဆက်ဆက်ကနေပြီးအမျိုးမျိုးကန်ကြွယ်ပြီးတော့ကျွန်တော်တို့မထွက်ရဲဘူးပေါ့ဗျာဟလာဟိုရွက်ောက်ပွဲနဲ့နိုင်လာတယ်ဟာ1990မှာဆိုလဲတာရွက်ောက်ပွဲနိုင်လာတဲ့ကျွန်တော်တို့ဒီရလက်ကိုပေါ့နော်ရွက်ောက်ပွဲရလက်ကိုအတိမမပြူဘူးပေါ့ဗျာရွက်ောက်ပွဲရလက်ကျွန်တော်ရွက်ောက်ပွဲနိုင်လာတဲ့ပါတီကိုအာဏာမတွဲရဲဘူးတက်တနာကမယုံဘူးသူတို့ကျွန်တော်တို့တက်ပြန်ဟလာဟိုဒုက္ခပေးမယ်လို့ဟလာဟိုကျွန်တော်တို့ပြစ်ဒဏ်လေးပေးမယ်လို့ယူဆပုံရတယ်ပေါ့နော်ဟလာဆိုတော့ဒီလိုတက်တနာမျိုးတွေရှိခဲ့တယ်90ရွက်ောက်ပွဲမှာနိုင်တဲ့ပုဂ္ဂိုလ်တွေကိုဟလာနိုင်တဲ့ကျွန်တော်တို့ဒီပါတီကိုအာဏာမလွှဲခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီတကယ်တမ်းဒီတမရောင်းလေးပြီးတော့အခြေခံဥပဒေအခု2008ခြေခံဥပဒေရေးဆွဲခဲ့တဲ့ကံမှာလည်းနောက်တောင်းပြန်ကျွန်တော်တို့ဒီမလုပ်ရဘူးဆိုတဲ့ဟာတွေပါတယ်ဗျဒါတွေအလုံးကိုချုပ်ပြီးတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တမရောင်းလေးနဲ့နောက်တောင်းပြန်ပြီးတော့သူတို့ကအရေးယူမှမျိုးဆိုတော့နိုင်ငံရေးလက်တုံ့ပြန်မှမျိုးသူဆိုရင်လည်းဒါကဘာလဲဆိုယုံကြည်မှုမရှိတာဆိုတော့အဲ့တော့ရှင်းလျှောက်ကျွန်တော်တို့ကဒီအခုသူကပြောတဲ့လိုဟာတမရောင်းကနေပြီးတော့ရပ်ပအုပ်ချုပ်မှုအောက်မှာရှိဖို့ဆိုလို့ရှိလို့ရှိရင်နံပါတ်1ဒီနေရာလေးပြောလက်ရှိကျွန်တော်တို့အခြေခံဥပဒေမှာသင်ထားတဲ့ဒီ25ရာခိုင်နှုန်းလို့436တို့စသည်ဖြင့်ကျွန်တော်တို့ဒီအထောက်အပံ့မှာဟိုဌာနကြီး3ခုကျွန်တော်တို့ဝန်ကြီးဌာနကြီး3ခုပြည်ရဲလို့ရေးပါတဲ့ဌာနတွေကင်တွေထားတာဒါတွေကိုအပြည့်အစုံစုပ်သွားပေးဖို့ဆိုလို့ရှိရင်နံပါတ်1က trust လို့လေဆိုတာယုံကြည်မှုသူတို့ကဘယ်သူမှဒုက္ခမပေးတော့ဘူးဆိုတော့နိုင်ငံရေးရယုံကြည်မှုဟလာအဲဒီ confidence တက်လာဖို့လိုတယ်တစ်တစ်ဆက်နောက်နှစ်တစ်ချက်ကပါလို့ဆိုကျွန်တော်တို့အရက်ဖက်ဟလာ ကျွန်တော်နိုင်ငံရေးသမားတွေအုပ်ချုပ်ရေးသမားတွေပေါ်ပေါက်လာလို့တိုင်းပြည်ကိုကျွန်တော်တို့ဒီပြည်ထဲလူကိစ္စမျိုးတွေကာဝေးလူကိစ္စမျိုးတွေမှာလည်းတကယ်ပိုင်ပိုင်နိုင်နိုင်တိုင်းတွဲဖြစ်ရှင်းနိုင်တဲ့ management လုပ်နိုင်တဲ့တွေးခေါ်မျှော်မြင်နိုင်တဲ့ဟလာအရက်သားနိုင်ငံရေးသမားတွေအရက်သားအုပ်ချုပ်ရေးသမားတွေလုပ်ငန်းကျွမ်းကျင်တဲ့အရက်သားအုပ်ချုပ်ရေးသမားတွေ
ဒီဟာတွေကျေးဇူးပါကျွန်တော်အချိန်နဲ့ဒီလောက်ပဲ
ပေါ်ပေါက်လာရင်ကျွန်တော်တို့ပြည်လေသွားပါလိမ့်မယ
်ဗျဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ဒင်းစားဆရာဦးတရားသွေးပိုတိုင်းသားနိုင်ငံရေးခေါင်းဆောင်တူဖြစ်တဲ့ဦးခွန်မြင့်ထွန်းကိုယ်တိုင်ပါဝင်တဲ့သူတွေ Facebook နဲ့ email တွေပေးပို့တဲ့သူတွေနဲ့တော်တော်ရှင်နေအားလုံးကိုကျေးဇူးတင်ပါတယ်နော်